က်ခံတာလို့မပါရဲ့လားသူတို့မောင်ဒီတစ်ပတ်မှာတော့အမှန်တရားဘက်ကယက်တီခဲ့ပြီမဲ့လေအဲ့ဒီယက်တီကြကြောင့်ပဲခါးပြီးရဲ့ရိုက်ခိုက်မှုတွေကိုခံစားနေကြရသူတွေအကြောင်းပြောပြခြင်းပါတယ်ငါတို့မင်းလည်းမှတ်မိလေဦးမယ်လို့ထင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဧပြီလတုန်းကကြောက်စဲရဲစခန်းကအရာရှိပိုင်းတွေပါဝင်ပတ်သက်နေတဲ့တင့်မောင်ကိုကားကိုရဲတပ်သားလေး9ယောက်ကဖမ်းဆီးဖော်ထုတ်ခဲ့တဲ့အကြောင်းလေအဲ့ဒီလိုတာဝန်တတိဖမ်းဆီးဖော်ထုတ်ပေးခဲ့တဲ့ရဲတပ်သားလေးတွေကိုစခန်းမှုဆိုသူကမင်းတို့ကိုဘယ်သူဖမ်းခိုက်လို့ဖမ်းရတာလဲအခုမျိုးနယ်မှုကပြန်လွတ်ပေးဖို့ငါ့ကိုကျိန်းနေပြီဆိုပြီးစူပူကျိန်းမောင်းခဲ့ပါတယ်ပြီးတော့သူတို့ကိုဒဏ်ပေးတဲ့အနေနဲ့ရုံးခန်းထဲမှာတနားရီလောက်မတ်တရက်ခိုင်းထားခဲ့ပါတယ်ဒီချစ်ရဲဟာအပြင်ကိုပေါက်ကြားခဲ့ပြီးတင်းမောင်ကိုသမားတွေနဲ့အပေးအယူရှိခဲ့တဲ့ရဲရရှိပိုင်းတွေအေးအေးယူခံခဲ့ရပါတယ်အဲ့ဒီရဲတပ်သားလေးတွေကိုလည်းဒေသခံတွေနဲ့ဆက်ပရီသတင်းဌာနကသူရဲကောင်းစုပေးအပ်ချင်းမြင့်ခဲ့ကြပါတယ်အဲ့ဒီနောက်ရဲတပ်သားလေးတွေဟာမောင်ခိုကားတွေတရားမဝင်တပ်ထုရိုင်းအိတ်တွေတင်ဆောင်လာတဲ့ကားတွေကိုလည်းဖမ်းဆီးပေးခဲ့ပါသေးတယ်အခုချိန်မှာရဲတပ်သားလေးတွေဟာသူတို့ဆန္ဒမပါပဲနေကိုပြောင်းရွှေ့ခံကြရပြီးအဖွဲလိုက်ရန်ပြုတ်တိုက်ခိုက်ချင်းချောက်ခံလာရတာကြောင့်ရဲချုပ်ရုံးကိုတုတ်ထွက်စာတင်လိုက်ကြပြီလို့သိရပါတယ်ငါတို့ဒီလိုပဲကဘာအထိဟိုလေးတကျော်ဖြစ်ခဲ့တဲ့ရိုက်တာသတင်းတော်နှစ်ယောက်အမှုမှာရဲတွေကထောင်ချောက်ဆင်ပြီးဖမ်းဆီးခဲ့တာပါလို့တရားရုံးမှာရဲရဲဝင်းဝင်းထွက်ဆိုပေးခဲ့တဲ့သူရဲမှုဟောင်းမိုးရံနိုင်ကိုရဲစည်းကမ်းဖောက်ပြတယ်ဆိုပြီးထောင်ဒဏ်တစ်နှစ်ချမှတ်ခဲ့ပါတယ်သူ့မိသားစုဝင်တွေဟာလည်းနေပြီးတော့ရဲလိုက်ငန်းကနေနှင်ထုတ်ခံခဲ့ကြပါတယ်အခုချိန်မှာသူဟာတာဝန်ကရက်စဲခံရပြီးမိသားစုလည်းလိုင်ငန်းကနေဖယ်ပေးလိုက်ရပြီဖြစ်တာကြောင့်မိသားစုစားဝတ်နေရေးအတွက်ရုန်းကန်ရှင်သန်နေရပြီဖြစ်ပါတယ်ငါတို့ပြီးခဲ့တဲ့2016ခုနှစ်ကလည်းဖားကန့်မြို့နယ်ရဲ့တူဦးရဲသောအမျိုးသမီးယာယီမှုတယောက်ဖြစ်တဲ့မတ်နန္ဒလိုင်ဆိုသူဟာစိတ်မှုကြေးရွာကသူ့အိမ်အဲခန်းထဲမှာမတမာသူတွေကတနက်နဲ့ပြစ်တက်သွားတာကိုခံခဲ့ရပါတယ်မတ်နန္ဒလိုင်ဟာရက်ွက်အတွင်တရားမဝင်မျိုးစားဆွန့်ပစ်တဲ့ကိစ္စတွေမှာရွာသားတွေဘက်ကနေရှိဆောင်ဖြည့်ဆင်းပေးနေတဲ့တာဝန်သည့်ယာယီမှုတယောက်ဖြစ်ပါတယ်။ဒါအပြင်တရားမဝင်မူရစေဝါတွေရောင်းဝယ်ဖောက်ကားနေတာကိုလည်းသူ့နယ်မြေအတွင်းမှာခွင့်မပြုဘူးလို့သိရပါတယ်။အခုလိုတာဝန်သိတဲ့အမျိုးသမီးယာယီမှုတယောက်ဟာရဲရဲဆက်ဆက်တနက်နဲ့ပြစ်တက်တာကိုခံခဲ့ရပြီးတာဝန်ရှိသူတွေကသူမလုံခြုံရေးအတွက်ဘာတစ်ခုမှတာဝန်ယူအကာအကွယ်မပေးနိုင်ခဲ့ပါဘူး။အခုချိန်ထိသူမကိုတနက်နဲ့ပြစ်တက်သွားတဲ့မတမာသူတွေကိုလည်းဖော်ထုတ်ဖမ်းဆီးနိုင်ခဲ့ခြင်းမရှိသေးပါဘူး။ဒါအပြင်တရားမဝင်တဲ့အခြားမောက်ကိုလုပ်ငန်းတွေလုပ်ကိုင်နေကြတဲ့မတမာသူတွေကိုတော်ဝင်တိတင်းပေးတိုင်ကြားဖော်ထုတ်ခဲ့တဲ့လွတ်တော်အမတ်တချို့ကလည်းမတမာသူတွေရဲ့ချင်းချောက်တာကိုခံခဲ့ကြရတဲ့တာဒကားတွေလည်းရှိခဲ့ပါတယ်။ဒါကအစိုးရအုပ်ချုပ်ရေးရန်နေရာပိုင်းကအမှန်တရားဘက်ကရက်တီခဲ့တဲ့အမှုတန်းတွေရင်ဆိုင်နေရတဲ့လက်တလောပြဿနာပါ။အစိုးရပိုင်းမဟုတ်ပေမဲ့တာဝန်တိပြည်သူတွေအနေနဲ့အမှန်တရားဘက်ကတရားဥပဒေဘက်ကရက်တီခဲ့တဲ့ပြည်သူတချို့ကလည်းအလားတူအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့သိရပါတယ်ငါတို့။သူတို့အတွက်ဘယ်သူကမှတာဝန်ယူတာဝန်ခံပြီးလုံခြုံမှုပေးတာ၊ကူညီဆောင်မပေးတာမျိုးမရှိခဲ့ပါဘူး။2016ခုနှစ်တုန်းကအုတ်ရှိပင်မျိုးကတာမန်ရက်သားပြည်သူတယောက်ဟာတာဝန်သိစိတ်နဲ့မူရစ်ကုံတဲတွေစီကနေမူရစ်ဆေးဝါး WY ဆေးပြား14တန်းလောက်ကိုကိုယ်တိုင်ဖမ်းဆီးပေးခဲ့မှုပါတယ်။ကိုရာဇာဟိန်းဆိုတဲ့အဲ့ဒီတာမန်ရက်သားဟာမူရစ်ဆေးဝါးကုံကူးတဲ့သူတွေကိုအနီးပတ်ဝန်းကျင်ကတော်တဲ့တောင်ထဲမှာ6ရက်လောက်ညအိမ်ဆောက်ကြည့်ပြီးရဲကိုတရင်ပေးခဲ့တဲ့အပြင်တရားခံ4ယောက်ကိုကားပေါ်ကကိုယ်တိုင်ဆွဲချဖမ်းဆီးပြီးတရားရုံးကိုပို့ခဲ့သူတယောက်ဖြစ်ပါတယ်။သူ့လူရဲကြောင့်တနိုင်ငံလုံးကအန်အော်ချီးမွမ်းခဲ့ပြီးနိုင်ငံတော်အဆင့်ဂုံပြုတ်လဲခံခဲ့ရပါတယ်အဲဒီနောက်ပိုင်းမှာသမရယုံကသူ့လုံုံရေးအတွက်ရဲနှစ်ယောက်ဆေလွတ်ပေးခဲ့ပြီးမဲ့တလားပြည့်ပြီးနောက်ပိုင်းမိသည့်အဆောင်အရှောက်မှရောက်မလာတော့ဘူးလို့သိရပါတယ်မူရည်ရာသာတွေအနေရပြုတ်မှဆိုးရင်လာကြောင့်ရက်ွက်ထဲမှာသူ့ကိုဘသူကမှအဆက်ဆံမလုပ်ရဲကြတော့သလိုသူ့ဆိုင်ကဝက်ရှော့ကလေးကိုလည်းဘယ်ဆိုင်ကသမားမှလာမပြင်ရဲကြတော့ပါဘူးသူ့ကိုယ်တိုင်နဲ့သူ့မိသားစုလည်းစိုးတထိတ်ထိတ်နဲ့မလုံမချုံနေထိုင်ခဲ့ကြရသလိုဖုံးဆက်ပြီးတမျိုးလူကိုယ်တိုင်တမျိုးမကြခဏချင်းချောက်ခံနေကြရတာကြောင့်သူ့ဝက်ရှော့ဆိုင်ကလေးကလည်းပိတ်သိမ်းလိုက်ရပါပြီအခုဆိုရင်ကိုရသာဟင်းဟာသူများလုပ်ငန်းမှာနေစာအလုပ်သမားအနေနဲ့မိသားစုအသက်ရှင်ရက်တည်ရေးအတွက်ပင်ပင်မမှန်ဆင်းဆင်းရဲရဲနဲ့ဘဝကိုရုန်းကန်ရင်ဆိုင်နေရချပါပြီ။ဒါတွေဟာလက်ရှိတာဝန်သိပြီးအမှန်တရားကိုမျက်နှိုးတဲ့သူတွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်ခဲပါ။ပိုပြီးဆိုးမှာကဒီလူတွေနဲ့သူတို့နဲ့ပတ်သက်တဲ့ပတ်ဝန်းကျင်မှာအမှန်တရားဘက်ကရက်တည်ရင်ဒီလိုအဖြစ်အပျက်မျိုးတွေအခက်ခဲမျိုးတွေရင်ဆိုင်ကြုံတွေ့ရနိုင်ပြီးနိုင်ငံတော်ကလည်းငါတို့အတွက်ဘာတစ်ခုမှတာဝန်ယူမှုလုံခြုံမှုမပေးနိုင်ဘူးဆိုတဲ့အသည့်မျိုးစိတ်ထဲစွန့်ညှိသွားမှာကိုပါဒီလိုဆိုရင်အမှန်တရားဘက်ကရက်တည်ခြင်းနဲ့စိတ်တာဝန်သိတဲ့စိတ်တွေကိုရိုက်ချိုးပစ်လိုက်သလိုဖြစ်သွားပါလိမ့်မယ်ငါတို့တရားဥပဒေကိုလေးစားပြီးသူတို့လိုအမှန်တရားဘက်ကရက်တည်ပေးခဲ့တဲ့သူတွေကိုလေးစားအသိမှတ်ပြုသောအားဖြင့်သူတို့ရဲ့မိသားစုစားဝတ်နေရေးနဲ့အနာဂတ်အတွက်လုံခြုံစိတ်ချရမှုကိုအစိုးရကအပြည့်အဝတာဝန်ယူပေးဖို့လိုအပ်ပါတယ်လို့အကြံပေးတင်ပြရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပါလေမင်းလည်းတရားဥပဒေကိုလေးစားလိုက်နာပြီးတာဝန်သိပြည်သူတွေကပြည်သူတယောက်ဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်ချစ်လာစွာသောမင်းရဲ့အဖဆန်နီဦး